6ပွင့်ဆိုင်နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအခုနောက်တစ်ချိန်ကျင်းပမယ့်အခြေအနေဆရာဘယ်လိုများရှိနေပါလဲအဲ့ကျင်းပမယ့်အခြေအနေလေးသိချင်လို့ပါဟုတ်ကဲ့
ကျွန်တော်တို့ကတော့စောင့်နေတုံးပဲဗျကျွန်တော်တို့ကြားတာကတော့ဒီပြည်တော်စုအတွက်တော့မကျင်းပခင်3ရက်လောက်က8-10လောက်မှများဖြစ်မလားလို့ဒီဘက်ကကျွန်တော်တို့တော်တော်လေးညှို့လင့်ကြည့်ကြပါတယ်အဲ့ဒါပေမဲ့ဖြစ်ခဲ့ဘူးပေါ့နော်ကကွေဦးစီးချုပ်ရဲ့ခီးစဉ်လေးရှိတဲ့ခါကျတော့ဒီလာမယ့်အပတ်ပေါ့ဗျာ18ကနေ22အတွင်းမှာတော့ဖြင့်ဒီနိုင်ငံရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်။အဲဆစ်ရှင်းနဲ့မှလည်းပဲနိုင်ငံရေးပါတီများနဲ့ဓမ္မရာဇ်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့တွေ့ကြမယ်ဆိုတဲ့အခါကြတော့19နဲ့22ကြားမှာတော့တရရဲ့ဖြစ်နိုင်ခြေရှိတယ်လို့သုံးသပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီတစ်ခေါက်တွေ့ဆုံတဲ့အခါမှာရောဆရာအနေနဲ့ဘာတွေဆွေးနွေးမယ်ဆိုတာတွေရောဟိုစီစဉ်ထားပြီးပါပြီလားရှင
့်။စီစဉ်ထားပြီးပါပြီကျွန်တော်တို့ကအချိန်နဲ့အကြောင်းအရာပုံမူတည်ပြီးမှကျွန်တော်တို့ကဆွေးနွေးတင်ပြရမှာပါ။ကျွန်တော်တို့ဘက်ကတော့ဆွေးနွေးရမယ့်အကြောင်းအရာတွေအသေးစိတ်ကိုတော့ကျွန်တော်ပြုစုထားပြီးပါပြီ။အဲ့ဒီပေါင်သေးကပဲကျွန်တော်ဆွေးနွေးမှာပါ
။ဟုတ်ကဲ့အဓိကပဲအကြောင်းအရာပါမလဲဆရာ
။အဲ့လောလောဆယ်သွားနေတဲ့လမ်းကြောင်းကဖူစည်းပုံပြင်ရေးဆိုတာတစ်ခုရှိပါမယ်။အခုကတော့နော်ဒီ2015ထွေထွေရွေးကောက်ပွဲမတိုင်ခင်ဂျာကာလာတည်ငြိမ်ဖို့နဲ့2015ရွေးကောက်ပွဲအလွန်တည်ငြိမ်မှုဆိုတဲ့ကဏ္ဍလေးလာနိုင်ပါတယ်။အဲ့ဒီနှစ်ခုကဏ္ဍနဲ့ပတ်သက်တဲ့ဥစ္စာတွေကိုကျွန်တော်တို့ကတည်တည်ဝဝင်ဆွေးနွေးသွားဖို့ရှိပါတယ်။
ဟုတ်ကဲ့ဒီဖွဲ့စည်းပုံကိုပြင်ဖို့အတွက်6ပွင့်ဆိုင်တွေ့ဆုံမှုကအရေးကြီးတယ်ဆိုပြီးတော့ပြောနေကြပါတယ်ဒီ6ပွင့်ဆိုင်များများတွေ့မြင်မြန်တွေ့မှာပဲဖွဲ့စည်းပုံကိုပြင်နိုင်မယ်လို့ယုံကြည်နေတာတွေရှိတယ်လို့ဒီတွေ့ဆုံပွဲတွေကနေပြီးတော့လည်းဖွဲ့စည်းပုံကိုပြင်နိုင်မှာမလားဆိုတဲ့တန်တရားတွေလည်းရှိပါတယ်ဒေါက်တာအေးမောင်ဒီပုံမှာဘယ်လိုများပြောနိုင်ပါလဲရှင
်ကျွန်တော်တို့6ပွင့်ဆိုင်တွေ့ဆုံမှုကတနည်းအားဖြင့်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ရေးဆိုတဲ့အပေါ်မှာအခြေပြုပါတယ်အခုကျွန်တော်တို့ရဲ့ထွေထွေနိုင်ငံရဲ့အချက်ဒီတစ်ခုကိုဥတည်နေတဲ့အခါမှာဒီအချက်တိကိုခြောင်လွှဲဖို့အတွက်ကျွန်တော်ရဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်နိုင်တဲ့အတိုင်းအတာတစ်ခုထိပြင်ဆင်ပေးဖို့ကျွန်တော်တို့အားလုံးမှာတာဝန်ရှိပါတယ်။အဲတော့ဖက်တွေနေတာနဲ့ဆက်လို့ရှိရင်ပြင်ဆင်ပြောင်းလဲခြင်းဟာဖွဲ့စည်းပုံခြေခံဥပဒေရဲ့အသက်ရှင်ရေးအတွက်အဓိကအင်အားဖြစ်တယ်ဆိုတာကိုသဘောပေါက်နေကြပြီလို့လည်းကျွန်တော်သုံးသပ်ပါတယ်။အဲကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးလမ်းကြောင်းတနည်းအားဖြင့်436ခကွေးပါ referendum မလုပ်ပေးနဲ့ဖြစ်မြောက်တဲ့ပုံမှန်တွေနဲ့ referendum လုပ်မှကျွန်တော်ရဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုပြောင်းလဲနိုင်တဲ့436ကပ်ပါပုံမှန်တချို့ကိုပြင်ဆင်နိုင်ပြီဆိုတဲ့ယုံကြည်ချက်ကျွန်တော်တို့မှာရှိပါတယ်။အဲ့ဒီတော့လည်းကျွန်တော်တို့ကတတိယဝင်ဆွေးနွေးနေကြတာတွေရှိပါတယ်။လာမယ့်ဒုတိယတစ်ချိန်တွဲဆုံဆွေးနွေးပွဲကအမှန်တန်ရေးကြီးပါတယ်။ဖွဲ့စည်းပုံခြေခံဥပဒေကိုဘလောက်ထိကျွန်တော်တို့ပြင်ဆင်နိုင်မလဲဆိုတဲ့ကာလရဲ့အပတ်ချက်အရပြောင်းလဲနိုင်တဲ့အတိုင်းအတာကိုကျွန်တော်တို့နိုင်ဆွေးနွေးပြဖို့လိုပါတယ်။ဒုတိယတစ်ချက်ကကျွန်တော်ရဲ့ဒုတိယသဟဇတာဖြစ်ရေးနောက်ဂျာကာလာတည်ငြိမ်အေးချမ်းရေးနဲ့ပြစ်စုပန်တဲ့အနာဂတ်ကျွန်တော်တို့အစိုးရတွေရဲ့ကျွန်တော်တို့နိုင်ငံပေါ်မှာဆောင်ရွက်တဲ့လုပ်ငန်းတွေအလုံးတည်တည်ငြိမ်ဖြစ်အောင်ပူးပေါင်းဆောင်ရွက်ရေးဆိုတဲ့ကဏ္ဍဟာအင်မတန်ရေးကြီးပါတယ်။နော်အောင်မြင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဟုတ်ကဲ့ဒီဖွဲ့စည်းပုံကိုပြင်နိုင်ဖို့ကပြင်ဖို့ဆိုရင်ဒီ referendum ပြည်လုံးချုပ်ဆန္ဒခံယူပွဲကိုလည်းဒီကျင်းပရမယ်ဆိုတော့လေဒီ referendum လုပ်ဖို့အနေအထားပေါ်မှာရောဘယ်လိုမျှတွေ့ရမြင်ရပါလဲရှင
်။အခုပါလီမန်ပေါ့နော်ဆက်လက်ကြိမ်းပပုံမှာစီဝေးမပြီးဆုံးခင်မှာကျွန်တော်တို့ရဲ့ဒီဖွဲ့စည်းပုံခြေခံဥပဒေ2007ကိုပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုအပေါ်မှာအတည်ပြုနိုင်မယ်လို့သုံးသပ်ပါတယ်။ဒါပေမဲ့436ကပ်ပါအချို့ပုံမှန်တွေကိုပြင်ဆင်နိုင်ခဲ့ပြီးတော့အတည်ပြုနိုင်ခဲ့မယ်ဆိုရင်ဒုတိယကျွန်တော်တို့ရဲ့ဒီအတည်ပြုမှုလုပ်ငန်းကလိုအပ်ပါတယ်။အဲ့ဒါက referendum ပါ။အဲ့ဒီ referendum လုပ်မယ့်ကဏ္ဍနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကလည်းပဲသူတို့ဟာ2015ရွေးကောက်ပွဲကြောင့်တည်တံ့အခွင့်အရေးတစ်ခုအနေနဲ့မဆောင်ရွက်ပေးနိုင်တဲ့သဘောတွေကြီးညာနေတာကိုတွေ့ပါတယ်။နော်ဒီဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုပါအတိုင်းကျွန်တော်တို့ပြင်ဆင်နိုင်ခဲ့ပြီဆိုရင်လိုအပ်တဲ့ referendum ကိုလာမယ့်2015ရွေးကောက်ပွဲ general election period မှာမေးပွန်းတစ်ပုံးထောင်ရင်ဖြစ်ပါတယ်နော်ဒါထွေထွေရွေးကောက်ပွဲကြီးနဲ့တပြိုင်တည်း referendum ကိုမေးပွန်းထောင်ပြီးကောင်တယ်ဖိုပေးနိုင်ပြီဆိုရင်တို့ချင်းငွေရောလုံအားရောနိုင်ငံတကာရဲ့ရှုမြင်မှုအားလုံးရဲ့အောက်မှာကောင်တယ်ဖိုပေးနိုင်မှာမို့လို့အင်မတန်လုံတဲ့လိုအပ်တဲ့အလားတခုဖြစ်သုံးသပ်ပါတယ
်ဆရာအနေနဲ့ပေါ့လေအခုဒီဖွဲ့စည်းပုံကိုပြင်နိုင်ဖို့အတွက်ဒီ6ပွင့်ဆိုင်တွဲဆုံဆွေးနွေးပွဲတွေဘယ်နှကြိမ်လောက်ဖြစ်နိုင်မလဲဆရာ
တို့အရာတို့ခံမရခက်ပါတယ်အခုလည်းပဲကျွန်တော်တို့ပြည်ထောင်စုတို့ဘက်ကဆိုရင်စူးစမ်းတာတွေရှိပါတယ်ဥပမာ17ကြိမ်မြောက်ပုံမှန်စီဝေးကျင်းပမဲ့နော်ဒီမေလ17ရက်နေ့မတိုင်ခင်နှင်းနော်ဧပြီလ22ရက်ကြားမှာကျွန်တော်တို့အချင်းချင်းဆွေးနွေးခွင့်ကျွန်တော်တို့တင်ကြားခဲ့တာရှိပါတယ်တောင်ဆန်းစုကြည်ဒီ၎င်းဥရွှေမန်းဒီ၎င်းကျွန်တော်တီပင်နေ၎င်းတင်ပြခဲ့ကြတာရှိပါတယ်တို့တော့လေဒုတိယတကြိမ်ဆွေးနွေးပွဲမဖြစ်ခဲ့ပါဘူးဒီပါလီမန်ကျင်းပပြီးပြပပအတွင်းလောက်မှာဖြစ်နိုင်ချေရှိရဆိုရက်အချင်းချင်းကလေဒါမဖြစ်နိုင်တော့ဘူးဖြစ်သွားတဲ့အခါမှာဒုတိယပတ်ပေါ့နော်18နဲ့22ကြားမှာများဒုတိယကျင်းဖြစ်နိုင်မလားဆိုရက်ညွှန်းလဲချက်ကျွန်တော်တို့ဘက်မှာထားပြပါတယ် ကျွန်တော်တို့ကတော့တော်ဆန်းစုကြည်တိုးတိုးလို့ပေါ့ကျင်းပမြားစွာကိစ္စုံပြီးမှဒီ political tactical ရအောင်ကျွန်တော်တို့ပဋိညာတစ်ခုရအောင်ကျွန်တော်တို့ဆွေးနွေးညှိနှိုင်းနိုင်မယ်လို့တုံ့တက်ပါတယ်ဒီလိုပဲဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်နိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ဖော်ညွှန်းနိုင်ခဲ့မယ်ဆိုရင်တော့ဖြင့်ဒီ ပြန်ဆောင်ဆွေးနွေးပွဲကိုတုတ်တုတ်လေးနဲ့တုတ်တုတ်လေးเนาะကျွန်တော်အချိန်များများယူပြီးမှအကြောင်းအရာစုံကိုဆွေးနွေးနိုင်မယ်ဆိုရင်တော့ဖြင့်ကျွန်တော်တို့မြို့မှန်းနဲ့ချက်ပွင့်ဆိုင်ဆွေးနွေးပွဲရဲ့ရလဒ်တစ်ခုထွက်လာနိုင်တယ်လို့ချက်ပွင့်ဆိုင်ဆွေးနွေးပွဲရဲ့ရလဒ်ကိုစောင့်နေကြတဲ့ပြည်ထောင်စုဖက်တော်ရဲ့เนาะဒါဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်နိုင်ပြီးမှအချိန်တော်အတ ါ်မှာတတိယဝင်ဆွေးနွေးနိုင်တဲ့အချိန်ပေးမှုကလည်းလိုအပ်ပါတယ်
။ဟုတ်ကဲ့ပါအခုလိုဖြည့်ချပေးတဲ့အတွက်ဆရာဒေါက်တာအေးမောင်ကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်